ဂျပန်နိုင်ငံကိုကျော်ဖြတ်ခဲ့တဲ့မြောက်ကိုရီးယားရဲ့ပေဒင်းတပ်ဒုံးကျည်စမ်းသပ်ပစ်လုခဲ့မှုဟာဆိုရင်တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့မကြာခင်ကပူးရဲစီရေးလေ့ကျင့်မှုကိုတုံ့ပြန်တဲ့အနေနဲ့လှုပ်တာလို့မြောက်ကိုရီးယားဘက်ကခုခံပြောဆိုပါတယ်တကယ့်စစ်ပွဲမှာပြစ်ခတ်တယ်လို့မျိုးဒုံးကျည်စမ်းသပ်ခဲ့တာဖြစ်ပြီးမြောက်ကိုရီးယားစစ်တပ်ရဲ့ပစိဖိတ်သမုဒ္ဒရာတွင်စစ်စင်ရေးရဲ့ပထမဆုံးအဆင့်နောက်ဂွမ်ကျွန်းကိုထိန်းနိုင်ရဲ့အတွက်အဓိပ္ပာယ်ပြည့်ဝတဲ့ပနားမဆောင်ရွက်ချက်တစ်ခုဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ပြောဆိုတာကိုနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီ KCNA ကဒီကနေ့ဗုဒ္ဓဟူးနေ့မနက်ပိုင်းမှာထုတ်လွှင့်သွားပါတယ်လက်ရှိပြည်ပခန့်ကိုဆွေးနွေးဖြည့်ရှင်းလာရဲ့အတွက်မြောက်ကိုရီးယားအပေါ်မှာအမြင့်ဆုံးဖိအားပေးဖို့လိုအပ်ချက်ကိုလည်းဒီကနေ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုအတွင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့သဘောတူခဲ့ကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံဘက်ကလည်းဒီဥတီချက်အတိုင်းဆောင်ရွက်လာနိုင်ခြင်းရှိပါတယ်။မနေ့အင်္ဂါနေ့ညပိုင်းကုလလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးတွင်မှလည်းဂျပန်နိုင်ငံဘက်ကနေဖြတ်ပြီးမြောက်ကိုရီးယားတို့ဒုံးကျည်စမ်းသပ်ခဲ့မှုအပေါ်လုံခြုံရေးကောင်စီဥက္ကဋ္ဌကကြေညာချက်ထုတ်ပြီးရှုတ်ချပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပြီးနောက်မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတုံ့ပြန်ဆောင်ရွက်ဖို့နီလန်ပေါင်းစုံအစင်းနဲ့ရှိတယ်လို့မနေ့အင်္ဂါနေ့ကကြေညာချက်ထုတ်ပြောဆိုထားပါတယ်ရှင်။